ကဘာပေါ်မှာဥမဲ့အိမဲ့ဘဝနဲ့ကလေးကလေးလမ်းပေါ်လေလွင့်နေရတဲ့ကလေးတန်း120ရှိတယ်လို့ခန့်မှန်းရပြီးအာဖရိကတိုက်နဲ့အာရှတိုက်မှာတန်း30စီနဲ့တောင်အမေရိကတိုက်ကကြီးတန်း60ရှိတယ်လို့လစ်လာချက်တရက်ကဖော်ပြပါဗျ။ကဘာတဝန်းကလေလွင့်ကလေးတွေဟာအမိုက်ပုံတွေမှာဘူတာယုံတွေမှာကဘာမြူကြီးပြစီတွေကသရားတွေအောက်မှာကြီးပြင်းလာရတယ်လို့ဆိုပါတယ်။မိသားစုပฏิပက္ခမိသားစုစေပွားရေးနိုင်ငံရေးခြေအနေစရာတွေကြောင့်လမ်းပေါ်ရောက်ရတာဖြစ်ပြီးအကြောင်းတရားထဲကြောင့်လားအကြောင်းပေါင်းမျိုးစုံကြောင့်လားဆိုတာတခုချင်းခွဲခြားစိတ်ဖြာကြည့်ဖို့လည်းမလွယ်လှဘူးလို့ပြောပါတယ်။မိသားစုအခြေအနေမိဘနဲ့ဆွေမျိုးသားချင်းမဲ့မှုဆင်းရဲနွမ်းပါမှုမတော်မတရားအကျင့်ခံရမှုစစ်ဘေးစစ်ဒဏ်သင့်မှုစတဲ့အကြောင်းတွေကြောင့်ကလေးတွေလမ်းပေါ်ရောက်ရဒုက္ခတွေစခန်းရောက်ရလေလွင့်ရတာပါ။ဒါကဘာပြတ္တာကြီးတရားဖြစ်နေပြီးအနည်းလေကြီးမားပေမဲ့ဒီအရေးမဖြေရှင်းနိုင်မဲရှိနေပါတယ်မြန်မာနိုင်ငံမှာကလေးသူငယ်တွေကိုကာကွယ်ဆောက်ရှောက်ပေးနေတဲ့အဖွဲ့တွေပရဟိတအဖွဲ့တွေဂေဟာတွေရှိပေမဲ့လေလွင့်ကလေးတွေကြောင်းမနေရတဲ့ကလေးတွေစစ်ဘေးဒဏ်သင့်ကလေးတွေလမ်းပေါ်ရောက်အနာကပျောက်နေရတဲ့ကလေးတွေဒုနယ်ဒေးရှိနေပါတယ်လမ်းပေါ်ရောက်မှမဟုတ်ပေမဲ့ကြောင်းမနေရတဲ့ကလေးလှုပ်သားကလေးဈေးတဲ့ကလေးအိမ်မောကလေးစပွဲထိုးစရာတွေဟာကလေးဘဝမှာကလေးပီပီသသမနေရတာမို့ပွဲပိုက်သောနီးနဲ့လေလွင့်ကလေးပဲဖြစ်ရပါတယ်။ဆက်ရုံလိုသမားမိဘတွေကပေါက်ဖွားလာပြီးလမ်းပေါ်မရောက်ပေမဲ့စာသင်ခန်းနဲ့မဝင်ရတဲ့ကျွတ်ကျော်ရက်ွက်ကကလေးတွေအတွက်ကျမကြီးဆောက်ရှောက်မှုပေးနေတဲ့ဆရာဝန်တယောက်ကတော့ရန်ကုန်တိုင်းလှင်သာယာမြို့နယ်မှာသူတွေ့ခဲ့ရတာကိုပြောပြပါတယ်
။ဆွေမေကကလေးကဘာဘူးတို့ထားခဲ့ရအိမ်မှာကလေးအစီအငါးနှစ်ချောင်းနဲ့ကလေးက၃နှစ်နဲ့ကလေးကိုထိ၃နှစ်နဲ့ကလေးကအိမ်လာတဲ့ကလေးနဲ့အဲ့လိုကြည့်ကြအောင်တော့ဝယ်ဆွေးထုတ်မယ်ဆိုရင်ကလေးကလေးစင်ထိနေရတာအိမ်မှာခက်ပြအောင်ဒါပေမဲ့ကလေးကလေးစင်မခေါ်ခဲ့ရဒီဘာရေးမရှိလို့ဆက်ပြီးထုတ်ပေးမယ်ဆိုပြီးတော့အမှန်တော့မိဘကပေါ်တော့ကောင်းတော့ဒါပေမဲ့ဘယ်လိုမှမတတ်နိုင်အဲ့ဒီလိုရွက်ွက်တဲ့အိမ်ကြီးလေးကနေမိသားစုကြီးပဲရှိနေတယ်အဲ့လိုကြီးရတော့ဝန်ခံပေးအောင်ရရရကတော့တော့ဝန်ခံပေးဒါလို့ရှိရင်အစည်းအငယ်ကိုချိန်ထားရင်နားနှစ်လောက်ကကြောပူလာတာလို့ပါလို့ခုနှစ်နှစ်ချင်းနဲ့အဲ့လိုမျိုးသူတို့အချင်းချင်းထိနေတဲ့အကြောင်းလေးလာမိလို့ရှိရင်နေသလိုလိုမနေတော့မှကြာမနေရဘူးကွာ။နည်းနည်းလေးတက်နိုင်တဲ့ခရီးတော်ကြောင်းနေနိုင်တယ
်။မြန်မာနိုင်ငံမှာဖြည့်ရှင်းလို့မနိုင်တဲ့ကိစ္စရပ်တွေတဲ့ကျူးကျော်ရက်ွက်ပြဿနာတွေလည်းပါဝင်ပါလေ။ပြည်ရင်းစစ်ကာလရောင်စုံသဘုံထခြင်းစစ်ပီးရှောင်းတဲ့အနေနဲ့တောကလူတွေမြို့တက်လာပြီးနိဇာရာတွေမှာခုံလုံးရာကမြေလွတ်တွေမှာဝင်ရောက်တဲထိုးနေထိုင်ရင်းကျူကျော်ရက်ွက်တွေစတင်ပေါ်ပေါက်လာပါတယ်1958ကနေ1960ပြည့်နှစ်ထိအုပ်ချုပ်ခဲ့တဲ့အင်းဆောင်ဆိုးရလက်ထက်မှာဒီရက်ွက်တွေကိုရှင်းလင်းပြီးမြို့သစ်တွေမှာနေရာချထားပြီးတဲ့အတွက်အိုးပိုင်အိမ်ပိုင်ဘဝရောက်သွားသူတွေရှိခဲ့ပါတယ်1988အရေးတော်ပုံကြီးပြီးကျူကျော်တွေကိုအာရမရှင်းလင်းမြန်တဲ့အခါလက်ကူမျိုးနယ်ကငါးစုတောင်းလို့မယန်းကြောင်လို့နေရာမျိုးတွေမှာအမိုက်သွားတွန်တယ်လို့သွားပစ်ချပြီးမဲ့နေစရာတော့ရသွားခဲ့ပါတယ်။ဒါပေမဲ့အကြောင်းပြချက်အမျိုးမျိုးနဲ့မြေသိမ်းရာသိမ်းမှုတွေနိုင်ငံအနှံ့ပေါ်ပေါက်လာတဲ့အခါအိုးပိုင်အိမ်ပိုင်ဘဝကနေမြေမဲ့ရာမဲ့ဘဝနဲ့မဖြစ်ချင်ပဲကျူးကျော်နေထိုင်သူတွေဖြစ်လာရပါတယ်။ရက်ွက်ကကျူးကျော်နေတော့တဲမိဘတွေကတနေကုန်အိမ်မြင်ထွက်အလုပ်လုပ်သားတွေသမီးတွေကိုတကားတောင်မရှိတဲ့အိမ်မှာထားခဲ့ရတဲ့အတွက်ဒီလိုနေရာမျိုးတွေမှာမတမာသူတွေတက်ငယ်မရင်းကျင်ဖို့အခွင့်ပါသွားတာပါ။
လန်းသားလန်းသားလေးရဲ့မှာအိမ်လေးရလန်းသားသူသေးလေးရဲ့မှာအိမ်90လောက်ရှိတယ်။စစ်သိပ်ပြီးအကြောင်းထားနိုင်တယ်ဆိုတော့တော်တော်တတ်နိုင်တယ်ပဲပုံဝင်စမ်း။ညာတော့ဖြစ်ကြောင်းမထားနိုင်ဘူးဖိုက်တယ်နဲ့အိမ်အောက်တယ်မှာ။အိမ်မှာအဖေလည်းမရှိဘူးအမေလည်းမရှိဘူး။အိမ်ကြီးကလည်းလို့တကားမရှိပါမရှိ။အဲ့ဒါဆိုတော့သူ child age ပြပါရအရင်ဖြစ်တာမှာအိမ်ကြီး။သူအိမ်ထဲမှာမောင်လေးလေးဆင်းပြီးပတ်လည်းအဲ့လိုမျိုးမောင်မဲနေတာအိမ်ကြီးကအထဲကိုကျင်းပုတ်ပုတ်ကလေး။ကလေးတွေရွေးကြံနေတာဘယ်သူမှလည်းမရှိဘူးနားမှာ။ဘုရားလေးပါရတယ်မရှိဘူး။ခဏမှပါအောင်သွားနေ။ကိုနေပူတဲ့ခုံတော်တော်ရဲ့အိမ်မှာမရှိတော့နေလို့မရတော့အိမ်သားရဲ့နောက်မှာကျဉ်းစုထားပိုင်နေချင်းကျဉ်းလောင်အောင်လို့တော့သူတို့ခွေချပြီးစောက်တယ်လို့ပြောရပါတယ်။ဒီဆိုတော့အိမ်သားမရှိဘူးအိမ်မှာအပေါက်ပေါက်ထားကိုနွေရမှတော့တဲ့ဈေးဆိုရင်တော့ကင်းဈေးရ150 200နဲ့ဝယ်တော့တယ်အိမ်မှာဘာလန်ပုံးနေတယ်လေဂျိုးပြူရည်တည်တဲ့ရရဲဆိုလို့ရှိရင်ဂျိုးပြူရည်ကတပုံး200အဲ့ဟာတော့ကင်းရည်နဲ့ရောပြီးတော့ရောင်းတာဆိုလို့ရှိရင်150အိမ်စီကိုတောက်ရည်လုပ်တယ်
ဒါဟာတနေရာထဲမှာဖြစ်ပျက်နေတာလည်းမဟုတ်ပါဘူး။တိုင်းသားဒေသတွေမှာတော့လက်နက်ကင်ပြိပခါကြောင့်ရွရွအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ကလေးစစ်ပြေးတွေဟာဒုက္ခတဲ့စခန်းတွေမှာခုံလုံးနေရပြီးဂ ကျုံတက်ဖို့ခက်သွားပါတယ်။စပီးကလေးတွေမဟုတ်ဘဲလှိုင်သာယာမျိုးနဲ့ကြီးကျော်ရက်ွက်မှာနေထိုင်တဲ့ကျောင်းမနေရတဲ့ကလေးတွေဟာကလေးလှုပ်သားလှုပ်သူလို့ရတယ်လို့ဒီကလေးတွေကိုကျမ်းမာရေးဆောက်ရှောက်ပေးနေတဲ့ဆရာဝန်ကပြောတာပါ
။ကလေးကိုဆက်ရုံထွက်ရတာပဲလေ။ဒါပေမဲ့ဆက်ရုံကလည်းသူတို့တရားဝင်ခန့်တာမဟုတ်ဘူးနော်။ session နဲ့မကြည့်တော့ဒေသနာရှိတော့ခန့်လို့မရအောင်။ဒါပေမဲ့1500 2000ဆိုမိဘကလည်းလှုပ်ရတာပဲလေ။ဒါတည်းဒါပေမဲ့တော့ပါသေးတယ်တကယ်လို့ဆိုအိတ်ဆက်ရုံကလက်မခံလို့ရှင်ဘာလို့သွားလုပ်မလဲအိတ်ဆက်ရုံကလက်ခံပြီးအလုပ်ပေးရတယ်ဆိုတော့ကျေးဇူးတင်ရအောင်မေးမောက်ဆက်ရုံလေးလို့ပြောရ
မိဘဆင်းရဲတဲ့အခါသားသမီးကလည်းဆင်းရဲတဲ့တန်းမျက်ခံရတဲ့သဘောနဲ့မနိုင်မီမဲ့တတ်နိုင်သလောက်ဝင်ကူပြီးသမုတ်တရား1တထွားကိုဖြည့်ဆည်းရတာပဲဖြစ်ပါတယ်အေးရှာပြီးဝေဒနာရှင်မိဘမဲ့ကလေးတွေလင်းလင်းကလေးတွေအတွက်ကြပြရွတ်ပြီးရမုံမွေရှာတဲ့ပြောင်းတက်တံဖွဲ့ကကြပြဆရာစောဝေကတော့
တကယ်ကိုမစိတ်ပူပန်နေရတယ်ပေါ့နော်မမျော်လင့်ထားတဲ့အခက်အခဲတွေဟာကျွန်တော်တို့လူကိုယ်တိုင်တွေ့လာရတယ်ရှိတယ်အဲ့ကြတော့အတော်ရင်မောပါတယ်အင်တာမဝန်ထားကကမိမ့်မိန်ပါတယ်အဲ့ HIV ကူးစက်ခံမိရမဲ့ကလေးတွေမိရမဲ့တခြားတာမန်မိရမဲ့ကလေးတွေဒီလမ်းမလေးလွင့်ကလေးတွေစသဖြင့်ပေါ့လေဒါရီကတွေ့နေရမယ်အမအတော့ကျွန်တော်မတွေ့ချင်ဘူးကမတွေ့ရတဲ့အချိန်ဒီလဲဖြစ်စီနေတာပေါ့နော်အမတိုင်းပြည်ရဲ့ဖြစ်ပျက်ခဲ့တဲ့အချိန်ဒီရဲရဲကြောင့်ခုတချီဆိုးရလဲအဲ့ဒါတွေကိုမတည်ဆောင်နေမဲ့တည်ဆောင်နေရတဲ့အချိန်ဒီလဲရှောင်းနေတယ်ဆိုရင်ဟိုမတတ်နိုင်ဘူးလေအဲ့လိုပဲ
ဒီကလေးတွေဟာဒီအရွယ်မှာပဲရက်နေမှာမဟုတ်ဖဲစမတပေမတပညာမဲ့ဘဝနဲ့လူလာမြောက်လာကြပါမယ်လူရဲလို့ဖြစ်လာပြီးလူရန်စိစိမနေနိုင်မဲအွေရောက်လာရင်တော့သူလဲလေလောကီသားပဲမဟုတ်အင်းအောင်ရသားပြုလို့ဒီလိုမျိုးဆက်မျိုးတွေပဲထပ်ပေါက်ဖွားပြီးမိသားစုတဝန်းတစ်ခါအတွက်လုံချမ်းလုံချမလားခိုးဆိုးလူရကြမလားကောင်းကောင်းကောင်းဝဲလုံချမလားလက်လုံလက်စားကျုံရကြပန်းလုံချမလားလမ်းဘေးပြန်ကြဈေးတယ်လုံချမလားရှေမော်ရီမှာသွားလုကင်ရမလားရင်စေးကြောက်ရှာကြမလားဒါမှမဟုတ်စွမ်းရှင်တွေပဲဖြစ်ကုန်မလားဆိုတာမတွေးတတ်နိုင်မဲလုံးလုံးစေတော့ကလေးဘဝကလေးကအနာကမဲ့နေကြပါလေရှင်